ဒီကနေ့ကြောက်ရတဲ့85နှစ်မြောက်ရှမ်းပြည်နယ်နေမှာပဲပြည်တော်စုကြီးပေါ်ပေါက်ခဲ့ရတဲ့ပင်လုံစာချုပ်ကိုဘေးဖယ်ထားခြင်းတဲ့သဘောမျိုးနိုင်ငံရေးကောင်းဆောင်တချို့ပြောဆိုလာကြတာဟာပြည်တော်စုကြီးတဲကိုလာရောက်ပူပေါင်းတဲ့တိုင်းရင်းသားတွေအတွက်အထူးဝမ်းနည်းစရာကောင်းတဲ့ဖြစ်ရဖြစ်ကြောင်းရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကပြောပါတယ်ဗြိတိန်နဲ့အမေရိကန်တို့ဆွေးနွေးသဘောတူခဲ့တဲ့ Atlantic Charter အရတိုင်းရင်းသားတွေဟာကိုလိုနီလက်အောက်ကနေကိုယ့်ဂျမကိုဖန်တီးပြီးတော့တီချလွတ်လပ်ရေးရယူနိုင်မယ်မဲ့ရှမ်းကောင်းဆောင်တွေကစီလုံးညီညွတ်ရေးကိုဦးတည်ပြီးတော့တောင်တန်းပြည်မှပူပေါင်းပြီးပင်လုံစာချုပ်နဲ့လွတ်လပ်ရေးရယူနိုင်ခဲ့တာကိုလည်း SNLD ဥက္ကဋ္ဌဆိုင်ညွန့်လင်ကရှမ်းပြည်နယ်မိန်ခေါ်မှာထည့်သွင်းပြောကြားခဲ့တာပါပင်လုံစာချုပ်ဟာမပြေဆုံးဘူးလူမျိုးမဆုံးဘူးအနှစ်သာရမပြေဆုံးလို့အတုံးမဝင်ဘူးဆိုပြီးလူသိများတဲ့နိုင်ငံရေးကောင်းဆောင်တယောက်ပြောကြားခဲ့တာဟာအတော်မှယွင်ခဲ့တယ်လို့လည်းထောက်ပြပါတယ်ပြည်ထောင်စုကြီးတစ်ခုဖြစ်စေပြည်နယ်တစ်ခုဖြစ်စေတည်ငြိမ်အေးချမ်းပြီးတော့ဖွံ့ဖြိုးတိုးတက်အောင်ပါတီတစ်ခုလူတစုကောင်းဆောင်တူကလဝကြီးအုပ်လောက်ကင်လို့မရပဲအခြားလူတွေပါတီတွေနဲ့ဆွေးနွေးတိုင်ပင်တည်ဆောက်ဖို့လိုတယ်လို့လည်းတိုင်းရင်းသားပါတီကြီးတစ်ခုဖြစ်တဲ့ SNLD ဥက္ကဋ္ဌဆိုင်ညွန့်လင်ကဒီကနေ့ကြောက်တဲ့ရှမ်းပြည်နယ်မိန်ခေါ်မှာထောက်ပြခဲ့တာပါKIO ကချင်တော်လိုင်းရင်းတွေတုန်းကလည်း KIO ဥက္ကဋ္ဌမင်းကုန်းထဲမှာပင်လုံစာချုပ်ဟာအနှစ်သာရမပြေဆုံးဘူးလို့ဒေါအောင်ဆန်းစုကြည်တစ်ချိန်ကပြောခဲ့တာကိုပြန်ထောက်ပြပြီးတိုင်းရင်းသားတွေကိုဘာတောင်းရမလဲဆိုတာထက်ကိုဘာပေးနိုင်တယ်လဲဆိုတာကိုစဉ်းစားပါဆိုပြီးတော့အာနာရှင်ဆန်ဆန်ချိုးနှိမ်ပြောဆိုတာခံခဲ့ရတယ်လို့လည်းပြောခဲ့ပါတယ်ရှိုင်းတိုင်းနာလက်နက်ကင်အဖွဲ့တွေအချင်းချင်းကြမှာရောအခြားတိုင်းရင်းသားလက်နက်ကင်တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေကြောင့်အပြစ်မဲ့ပြည်သူတွေထိခိုက်နေရတာပါကိုဗစ်ကပေးကြောင့်ရောစစ်အာဏာသိမ်းထားတဲ့အတွက်ကြောင့်မှရှမ်းပြည်နယ်နေတွေကျင်းမာတာမျိုးတော့မကြားပါဘူး။တိုင်းရင်းသားဒေသတွေအပါအဝင်နိုင်ငံဒေသအတော်များများမှာတော့တိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးနေရသူတိမ်းချီရှိကြောင်းကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။